မြန်မာနိုင်ငံမှာကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးညင်းညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတိုးမြင့်တက်မှတ်ဖို့ဆုံးဖြတ်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြပါတယ်။ပထမဧပြီလ30ရက်နေ့အထိစောင့်ဖို့ပန်ကြားထားလို့နယ်စပ်မှာပြန်လာဖို့စောင့်နေကြတဲ့အလုပ်သမားအများအပြားရှိနေတယ်ဆိုတာကိုလည်းအတိအမှတ်ကြည့်ပြောထားပါတယ်။သူတို့900ကိုအေးအေးလုံလုံစွာပြန်လာနိုင်ဖို့အတွက်ကျန်းမာရေးအစီအစဉ်တွေ၊ quarantine အစီအစဉ်တွေ၊ပို့ဆောင်ရေးအစီအစဉ်တွေလည်းချမှတ်နေပြီလို့ဒေါက်တာဆန်းစုကြည်ကပြောပါရယ်။ဘယ်နိုင်ငံမှာမှဒီကနေ့အထိ COVID-19 ရောဂါပြဿနာကိုအောင်းနိုင်ပြီလို့မပြောနိုင်သေးသလိုတချို့နိုင်ငံတွေမှာဆိုရင်ဒုတိယလှိုင်းနှောင်ထလာနေပြီလို့ဆိုကြတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာတော့ COVID ပထမလှိုင်းကြီးမပြီးပြတ်သေးဘူး။လှိုင်းထိပ်ကဘယ်လောက်အထိမြင့်မယ်ဆိုတာမသိသေးသလိုဘယ်တော့ပြန်ကျမယ်ဆိုတာလည်းမသိသေးတဲ့အတွက်အကောင်းဆုံးကိုမျှော်လင့်ပြီးတော့အဆိုးဆုံးအတွက်ပြင်ထားရမယ်လို့ဒေါက်တာဆန်းစုကြည်က Facebook စာမျက်နှာမှာရှင်းတာထားပါတယ်။